အိုစမာဘင်လာဒင်ကိုစီးနင်းပစ်ခတ်ရမှာကိုယ်တိုင်ပါဝင်သူအမေရိကန်ရေတပ်အထူးတပ်ဖွဲ့ဝင်ဟောင်းတူကသူ့ရဲ့အခန်းကဏ္ဍအကြောင်းရေးထားတဲ့စာအုပ်နဲ့ပတ်သက်ပြီးအစိုးရကိုဒေါ်လာ 6.6 သန်းပေးလျော်ရမှာဖြစ်ပါတယ်။ကာကွယ်ရေးဌာနရဲ့ကင်းလွတ်ခွင့်ပေးမထားတဲ့အထောက်အထားတွေလျှို့ဝှက်သဘောတူညီချက်တွေကိုချိုးဖောက်မှုအတွက်အခုလိုရော်ကြီးပေးရတာဖြစ်တယ်လို့ပြည်ထောင်စုတရားရုံးကိုကိုးကားပြီး AP သတင်းဌာနကဖော်ပြပါတယ်။ရေတပ်အထူးတပ်ဖွဲ့ဝင်ဟောင်း Matt Bissonnette ကမတ်အိုဝင်းဆိုတဲ့ကလောင်နာမည်နဲ့ရေးသားတဲ့ No Easy Day စာအုပ်ကရတဲ့အမျက်အလုံးနဲ့အချင်းချင်းထုတ်ဝေခွင့်ကရမယ့်အမျက်တွေရုပ်ရှင်ရိုက်ရင်ရမယ့်အမျက်တွေအလုံးကိုအစိုးရကိုပေးလျော်ရမှာဖြစ်ပါတယ်စာအုပ်ရောင်းရငွေပမာဏကတော့ဒေါ်လာ 6.6 သန်းမကရရှိနေပြီဖြစ်ပါတယ်ဒီငွေကိုပေးလျော်ဖို့အတွက်သူ့အနေနဲ့၄နှစ်အချိန်ရမှာဖြစ်ပါတယ်တရားရေးဌာနပြောခွင့်ရနီကိုနာဗစ်ကတော့အခုသဘောတူညီမှုဟာဘီဆွန်နက်ရဲ့စီရေးတောင်ဝန်ထမ်းဆောင်မှုတွေကိုတိတ်ခါကြာဆင်းစေဖို့လုပ်တာမဟုတ်ပဲစစ်မှုထမ်းတွေလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုခိုင်မာစေခြင်းသာဖြစ်ပါတယ်